မြန်မာနိုင်ငံမှာအိုမီကရွန်ကိုဗစ်မျိုးကွဲပထမဆုံးပြည်တွင်းကူးစက်သူ၂ယောက်ရန်ကုန်မြို့ကဇီဝကကိုဗစ်ကူးစက်ရေးစင်တာမှာကူးစက်မှုခံယူနေပါတယ်။ဒီမတိုင်ခင်ကအများပြည်သူသွားလာတဲ့နေရာတွေကိုသူတို့သွားခဲ့ကြပေမဲ့ဘယ်သူတွေနဲ့ထိတွေ့ခဲ့တယ်ဆိုတာသိနိုင်မှုမလွယ်လာဘူးလို့ကိုဗစ်လူနာနေရာကိုကူညီပေးနေသူကပြောပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံတချို့နေရာတွေမှာလူအများအပြားကိုဗစ်ကူးစက်မှုတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့နားလောင်ကပြောပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာ Omicron COVID မျိုးကွဲကူးစက်သူအတည်ပြုလူနာ86ယောက်ရှိတဲ့အထက်မှာ၂ယောက်ကပြည်တွင်းမှာပထမဆုံးကူးစက်တာဖြစ်ပါတယ်။နိုင်ငံခြားကပြန်လာသူတွေထက်က Omicron ပိုးကူးနေတဲ့ COVID အတည်ပြုလူနာနဲ့အနီးကပ်ထိတွေ့ခဲ့တဲ့မိသားစုဝင်တွေဖြစ်တယ်လို့ကျန်းမာရေးဌာနကဇန်နဝါရီလ15ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ Omicron အတည်ပြုလေယာဉ်မောင်းတယောက်ရဲ့မိသားစုတွေကိုဆေးစစ်ရာကအမေနဲ့အဖွားဖြစ်သူတို့မှလည်း Omicron ပိုးကူးစက်နေတာတွေ့ခဲ့တာဖြစ်ပါတယ်။ရန်ကုန်မြို့မင်္ဂလာတောင်ညွတ်မြို့နယ်ပသိမ်ညွတ်သုံးလမ်းမှာနေထိုင်တဲ့အဲ့ဒီအိုမီခရွန်အတည်ပြုလူနာ၂ယောက်ကိုတင်ငန်းကျွန်းမြို့နယ်တူဝနာမှာရှိတဲ့ဇီဝကကုသရေးစင်တာကိုတနင်္ဂနွေနေ့ကပို့ဆောင်ပေးခဲ့တယ်လို့ကုညီဆောင်ရဲ့ပေးခဲ့သူသူကပြောပါတယ်။အဲ့ဒီနေရာစလုံးအများပြည်သူသွားလာတဲ့နေရာတွေကိုသွားထားတာရှိပေမဲ့ဘယ်သူတွေနဲ့ထိတွေ့ခဲ့တယ်ဆိုတာသိနိုင်ဖို့ခက်တယ်လို့သူကပြောပါတယ်။အ
များဆုံးနေရာစမ်းပါပါတယ်ခင်ဗျာ။ဟုတ်ကဲ့။နေရာလုံးကဝေးထိုးပြီးသားပါဗျာ။အဲ့တော့နည်းနည်းဟိုဟာအချင်းကြီးကောင်းပါတယ်။ဒါကလည်းနည်းနည်းတော့ဖြတ်တာပေါ့။ဒါလည်းဆိုတော့ဟိုဒီလိုဆက်ဒီလိုဟိုပဘလစ်အေရီးယားကိုဓာရတာတွေလည်းရှိတယ်။နောက်စက္ကန်ဒရီကျန်တဲ့ခေါ်မှာပေါ့နော်။အဲ့လိုနည်းနည်းဆိုင်နေလို့နည်းနည်းတော့ဟိုပြဿနာရှိလာမယ်ရှင်တွေက
။ယောဂပိုးရှိသူတွေကိုကိုဗစ်ကူးစက်ရေးစင်တာမှာတိကျခွဲကူးစက်ပေးနေပေမဲ့လို့ယောဂကာကွယ်ရေးနဲ့ပတ်သက်တဲ့နည်းလမ်းတွေနဲ့စီမင်းတွေကိုတော့လမ်းထဲမှာအထူးတလဲချမှတ်ထားတာမျိုးမရှိဘူးလို့ကဲ့ရဲ့လမ်းမှာနေသူကအခုလိုပြောပါတယ်
။အခုကတော့အခွားနဲ့အနေနဲ့တော့ဒီရတော့ရခေါ်ပါရဲ့။အကောင်ကြီးကလင်မကြီးအကောင်ကြီးကဟိုဒါလေလင်ကွင်းကွာရန်တီးမှာပဲထားရတယ်။ကူးရတော့ဘယ်လိုကြရလဲ။လင်ကွင်းရောက်တော့ဆစ်လိုက်တော့တွေ့တယ်။တွေ့ပြီးတော့ဒီမှာလည်းအခုဒီကဲရက်တူရဖြစ်တာတွေ့ရအမှဆစ်လိုက်တော့အဲ့လိုမျိုးဖြစ်တယ်ပြောရမယ်
။ကိုဗစ်တတရားလိုင်းပြင်းထန်ခဲ့တဲ့အချိန်တုန်းကကူးစက်သေဆုံးခဲ့သူများခဲ့တဲ့မြန်မာနိုင်ငံမှာအိုမီကရွန်အမည်သတိရှိဖို့ကိုလည်းကြမ္မာရေးတာဝန်ရှိသူတွေနဲ့ကြွမ်းကျင်သူတွေကသတိပေးနေပါတယ်။တချိန်ထဲမှာပဲပိုဝန်တန်းတက်ကတော့ဖောင်ကြီးမှာတက်ရောက်နေတဲ့တင်နန်းသား112ဦးမှာအဆုလိုက်အပြုံလိုက်ယောဂပိုးတွေ့ရှိတယ်လို့အခြေခံပညာဦးစီးဌာနကပြည်ခဲ့တဲ့တောက်ကြနေတဲ့ငါးရဲ့ဆွဲနဲ့ထုတ်ပြန်တဲ့စာတစောင်လူမှုကွန်ရက်ပေါ်မှာပေါပေါက်ခဲ့ပါတယ်။လူမှုကွန်ရက်မှာအဲ့ဒီသတင်းပြန်နှံခဲ့ပြီးတဲ့နောက်ပိုဝန်တန်းတက်ကတော့အောက်မြမပြည်မှာယောဂပိုးတွေ့ရှိတဲ့တက်ခွဲနမူနာ45ခုမှာအိုမီကရွန်ပိုးမပါဘူးလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ရှိခိုင်ပြည်နယ်တဲကစစ်တွေမြို့မှာလဲပြေခုံပြေအာကစားသမားရှိဦးမှာကိုဗစ်ကရောဂါကူးစက်နေတာဆေးဆစ်တွေ့ရှိခဲ့ပါတယ်။သူတို့၁၀ယောက်ကိုဆေးရုံကြီးမှာတီးခြားထားပေမဲ့သူတို့မှာတွေ့ရှိတဲ့ပိုးက Delta COVID ပိုးလား Omicron COVID ပိုးလားဆိုတာအတိအကျမသိရသေးဘူးလို့ရှိခိုင်ပြည်ကိုဗစ်စောင့်ကြည့်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ
်။ဟိုနေ့ပတ်သက်ပြီးတော့တရင်းတွေကတော့မကြားသေးတော့ဘူး။ဒီရောဂါကနောက်နေတော့ပြီဆိုရင်လူတွေကနည်းကိုဗစ်ရောဂါပေါ်ဆလာတာရှိရပါတော့ဒီကာလမှာတော့ဗိုင်းရပ်စ်စီးပွားရေးကျန်းမာရေးပညာရေးလူမှုရေးအစားအနေနဲ့အခက်အခဲတွေရှိနေနေလို့ဟိုပေါ့ကိုကိုကိုမပေါ်မရဒါပိုပေါင်းနေတယ်လို့ကျွန်တော်တို့မြင်ပါတော့မြင်တာပေါ့နော
်မြန်မာနိုင်ငံမှာအိုမီကရွန်ကိုဗစ်ရောဂါပိုးကူးစက်ခံရသူတွေရှိနေချိန်မှာစစ်ကောင်စီရဲ့ကိုဗစ်ကရောဂါကာကွယ်ထိန်းချုပ်ကုသရေးဗဟိုကော်မတီကတော့ကရောဂါညွှန်ကြားချက်တွေကိုအခုလကုန်တဲ့အထိဆက်ပြီးတော့လိုက်နာကြဖို့တတိပေးထားပါတယ်။ဒါအပြင်ပြည်ပလေကြောင်းခရီးစဉ်တွေကိုလည်းပြန်လည်ခွင့်မပြုသေးပေမဲ့ကယ်ဆယ်ရေးလေယာဉ်နဲ့ရောက်လာသူတွေကိုတော့ကိုဗစ်ရောဂါပိုးရှိမရှိတက်ကွဲစစ်ဆေးနေပြီးကွာရန်တင်းကန့်သတ်ချက်တွေကိုလည်းလိုအပ်သလိုတိုးမြှင့်ဆောင်ရွက်နေတယ်လို့တတိထုတ်ပြန်နေပါတယ်။ပြည်သူတွေအနေနဲ့ကိုဗစ်ကာကွယ်ရေးစည်းကမ်းတွေကိုသတိထားလည်နာကြဖို့ပရာဟိတကူညီဆောင်ရွက်ပေးနေသူတွေကလည်းတိုက်တွန်းနေကြပါတယ်။